ဧရာဝတီတိုင်းမူဝင်မြို့နယ်မလက်တိုကျေးရွာအုပ်စုပလောင်ကျေးရွာပိုင်းကွင်းမှတ်669မှာဒီလေသမားကြီးရဲ့ဘိုးဘွားပိုင်လေအေက900ကျော်ကို Orchard Company Limited ကတိမ့်ထားပြီးတော့အသုံးမပြုတာကြောင့်လို့ဆိုပြီးတော့ရွာပေါင်း6ရွာကလေသမားတွေဆန္ဒပြခဲ့ပါတယ်အာနာပိုင်နေဘက်ကပုံမှန်144ထုတ်ပြီးတော့ပြစ်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်တိမာမှုအရှိန်မြင့်နေချိန်ညနေပိုင်းမှာတော့ရွှေညဝါဆရာတော်ကြီးကနှစ်ဖက်ပြေးလည်မှုရဖို့အတွက်လေသမားတွေဘက်ကစပြီးနောက်ဆုတ်ပေးဖို့ညှိနှိုင်းပြောဆိုတာကြောင့်ထိတ်တဲ့ရင်ဆိုင်မှုတွေကိုလေသမားတွေဘက်ကရပ်ဆိုင်းပေးခဲ့ပါတယ်ဒီကြောင့်ထိုင်းချေဆိုင် VOE သတင်းတောက်မတ်အေးမှဆက်ပြောပြမှာပါရှင
်လေသမားတွေနဲ့ကုမ္ပဏီကြားမှာလေယာဉ်မြေသိမ်းဆည်းမှုတွေက1996ခုနှစ်ကတည်းကစတင်ခဲ့တာပါအပြောင်းလဲတွေဖြစ်လာပြီဆိုတော့ဒီကနေ့ကာလမှာတော့လယ်သမားတွေကသူတို့လယ်ယာဉ်တွေပြန်ရရှိရဲ့အတွက်တောင်းဆိုမှုတွေလုပ်ရင်းနဲ့အာဏာပိုင်နေနဲ့အတီးကယုံဖြစ်ပွားခဲ့ပါတယ်ဒီဖြစ်ရကြောင့်လယ်သမားတွေလည်းတနက်ထံရများရရှိခဲ့တယ်လို့ရဲတွေဘက်ကလည်းလယ်သမားတွေဘက်ကပြန်လည်ရိုက်နှက်မှုတွေကြောင့်ရဲတဦးသေဆုံးပြီးလူ20ကျော်ဒဏ်ရာများရရှိခဲ့ပါတယ်တင်းမာမှုတွေဖြစ်ပြီးဖေဖော်ဝါရီလ28ရက်နေ့မှာလည်းလေသမားတွေဘက်ကလဲပြန်ရရေးအတွက်ဆန္ဒပြနေရကနေညနေပိုင်းမှာတော့ရွှေညဝါဆရာတော်ကြီးကကြားဝင်ဖြန့်ပြေးပေးခဲ့တာကြောင့်လေသမားတွေဘက်ကထိတ်တဲ့ရင်ဆိုင်မှုကိုရပ်ဆိုင်းပေးခဲ့တယ်လို့ဆိုပါတယ်ဒေသခံလေသမားတူပြောပြတာက
ဟိုနင်းပေါ်တော့ရွှေညဆရာတော်ကြီးလာပြီးတော့ကျွန်တော်တို့ဩဝါဒတွေပါတယ်လာပြီးတော့ဟိုမြေချဝါတဲ့ခါကျတော့ဒါကျွန်တော်တို့ကပါတယ်လူမျိုးတို့ပြောရစကားကိုလေးလာလိုက်မိန်းကလေးတွေပြန်ကုန်ကြပြီယောက်ျားလေးတွေလည်းအခုတချို့တော့ပြန်ကုန်ကြပြီစိတ်လည်းမရှိတော့ကျွန်တော်ဝင်းကလေးလေးတွေနဲ့ပြန်လို့ကျွန်တော်လည်းထိုင်ဆောင်နေဟိုဘက်ချမ်းကိုလည်းပြည်နေခိုင်းတယ်ပေါ့ဟိုဘက်ချမ်းကသူတို့ပြည်နေခိုင်းတာတော့သူကပြည်နေပြီမယ်ရေးရီနောက်ဆုတ်ပေးမယ်လို့ပြောတာဒါပေမဲ့ရေးရီနောက်ဆုတ်ပေးတာတော့မတွေ့ဘူးပေါ့ကျွန်တော်တို့ကတော့အရင်ဆုံးခွာလာခဲ့ပြီပေါ့နော်ဟောဆရာတော်ကဒီလိုလေဒီလိုပေါ့နော်ဟိုမင်းတို့ဟိုတောင်းလို့လေသမားတွေတော့ငါမင်းတို့ဘက်ကထိခိုက်တာတွေအစီအစဉ်ဖြစ်စီရီကိုတော့မမြင်ရင်းပေါ့နော်အဲ့တော့ငါတကောက်နားထောင်ပါနောက်မှတရားဥပဒေရမှပြန်ပြီးရေးဆိုင်ပါတရားဥပဒေရမှပြန်ရေးဆိုင်ပါမင်းတို့ခွာထားပြီသူတို့လည်းခွာထားပြီမယ်အဲ့ကြောင့်မှမင်းတို့ကလည်းအဲ့နေရာကိုဘာမှပါလို့မချူချော်ဘူးဘာမှတော့မလုပ်နဲ့သူတို့ဘက်ကလည်းဘာမှမလုပ်ဖြစ်ရဘူးမချူချော်ဘူးဘာမှတော့အဲ့ကံလေးကိုဆင်းပြီးတော့လေလေးကိုဆင်းပြီးဘာမှမလုပ်ဖြစ်ရဘူးဆိုပြီးတော့ဆရာတော်ကြီးကအဲ့လိုဟိုမိတ်ကြွားပါတယ်မှ
လေသမားတွေကအာနာပိုင်တွေကိုစတင်အကြမ်းဖက်ခဲ့တယ်လို့ပြောသလိုလေသမားတွေဘက်ကလည်းအာနာပိုင်တွေဘက်ကသာစတင်အကြမ်းဖက်ခဲ့တယ်ဆိုတဲ့အပြန်အလှန်ဆွဆွဲမှုတွေကတော့ရှိနေတာပါ။ဒါပေမဲ့လေသမားတွေကိုညှိနှိုင်းလို့ရပြီမဲ့အာနာပိုင်တွေဘက်ကအာမခံမှုရှိဖို့လိုအပ်တယ်ဆိုပြီးလူခွေရေးလှုပ်ရှားသူမတ်စုစုတွေကဆိုပါတယ
်။လေသမားကတော့ဖြစ်ချင်းကြီးလို့ရတယ်အခုဆိုတော့လေသမားကဒီမှာမလေးရတယ်ပြောတယ်ဒီမှာလုပ်သေးတာလက်ခံမလားဆိုတော့လက်ခံတယ်သူယုံကြည်လားဆိုတော့ယုံကြည်တယ်လို့အားလုံးပြောတယ်လေဒါပေမဲ့ကျွန်တော်တို့ကတစ်ချက်ကအစိုးရကဒီလေသမားတွေကိုဘယ်လိုကပွဲအကပွဲပေးမလဲဘယ်လိုတာဝန်ယူမှုတွေရှိလဲဆိုတော့အပေါ်မှာလည်းမူတည်တာပါအဲလေသမားတွေကိုကျွန်တော်တို့ကထိန်းသိမ်းလို့ရတယ်ဒါပေမဲ့အစိုးရကျွန်တော်တို့ထိန်းသိမ်းလို့လေသမားရဲ့အင်ဂျင်ရောက်လာတယ်အဲအစိုးရကလည်းတာဝန်ယူမှုတွေမရှိဘူးကပွဲပေးမှုတွေလည်းမရှိဘူးဆိုပြီးတော့အခုလိုမျိုးပေါ့နော်ဟိုအော်ဘုံငါးဆယ်တယောက်ခလုံးနဲ့ဒီကျွန်တော်မြေစိတယောက်အတိုးစီဝါအတွက်ကိုရဲတွေအများကြီးချပြီးကောက်ပေးထားပြီးတော့ရဲသမားတွေကိုကျတော့ဟိုရဲသမားအများစုတော့အကောက်ပေးမပေးဘူးကြောင်းယူမှုတွေမရှိဘူးဆိုရင်ကျွန်တော်တို့ကစီယုံပေးရတာလုပ်ပေးရတာကျွန်တော်တို့တဲနဲ့ယူဆောင်သလိုဖြစ်သွားမှာရှင်အဲဒါကြောင့်ကျွန်တော်တို့လည်းတိတ်တော့မယုံကြည်ဘူးရှင်အဲသူတို့ဘယ်တော့ဖြစ်တာဝန်ယူမှုရှိမလဲဘယ်တော့ဖြစ်အကောက်ပေးဖို့ရှိမလဲပုံမှန်ပဲ
ပြီးခဲ့တဲ့26ရက်နေ့ကအတိကယုံဖြစ်ပွားခဲ့တာကြောင့်ဒေသခံလက်သမား20လောက်ဒဏ်ရာများရရှိခဲ့တယ်လို့ရဲတွေဘက်ကလည်းတဦးသေဆုံးပြီးလူ20ကျော်ဒဏ်ရာရရှိခဲ့တာပါလက်ရှိအခြေအနေမှာတော့ရွှေညဝါဆရာတော်ကြီးကကြားဝင်ဖြန့်ပြေးပေးခဲ့တာကြောင့်ပြဿနာတွေပြေလည်သွားတဲ့အခြေအနေမဟုတ်တာတော့မှတင်းမာမှုတွေနဲ့ထိတ်တိုက်တွေ့နေရကနေလက်သမားတွေဘက်ကနောက်ဆုတ်ပေးခဲ့ပြီးသိသိခံနိုင်ရတဲ့သူတို့ရဲ့လေယာဉ်မြေတွေအတွက်ဥပဒေကြောင်းအရပဲတောင်းဆိုသွားမယ်လို့ပြောသွားပါတယ်ရှင်